မြောက်ကိုရီးယားကဒုံးကျည်စစ်တပ်တော်တွေကိုရပ်ဆိုင်ထားမယ်လို့ကတိပြုပြောဆိုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်ကတွေးဆမှုကမ်းလှမ်းတာကိုလက်ခံပြီးရပ်ပိုင်းကြမှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။မြောက်ကိုရီးယားဟာ2019ခုနှစ်နိုဝင်ဘာလ28ရက်နေ့ကတည်းကဒုံးကျည်စစ်တပ်မှုတစ်ခုမှမလုပ်သေးပါဘူး။ကျွန်တော်တို့စီးဝေးပွဲတွေလုပ်တဲ့အထိထပ်စစ်တပ်တာမလုပ်ဘူးလို့လည်းကတိပေးထားပါတယ်။ဒီကိတ္တကဝတ်ကိုသူတို့လိုက်နာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးသမ္မတထရမ့်က Twitter လူမှုဆက်သွယ်ရေးကွန်ရက်မှာရေးပါတယ်သမ္မတထရမ့်ကကင်ဂျွန်အွန်းနဲ့တွေ့မဲ့အစည်းအဝေးကိုပြောတာလားတခြားအစည်းအဝေးတွေကိုပြောတာလားဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူးကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်ကိုသူလက်ခံခဲ့တဲ့ကိစ္စတရုတ်နဲ့ဂျပန်ခေါင်းဆောင်တွေနဲ့သူစကားပြောခဲ့ပြီးခေါင်းဆောင်နှစ်ဦးစလုံးကလက်ခံကြတယ်လို့လည်းစနေနေ့အစောပိုင်းမှာသမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့မယ်ဆိုတာကိုမြောက်ကိုရီးယားအရေးမပြတ်ထိတွေ့လို့ဆောင်ခဲ့မှုတဲ့အမေရိကန်တာဝန်ရှိသူဟောင်းတွေနဲ့လေးလာသူတွေကအများအပြားကြိုးဆိုကြပါတယ်။ဒါပေမဲ့လည်းဒါဟာတခါမှမဖြစ်ဘူးသေးတဲ့တမိုင်းဝင်အခြေအနေကြီးဖြစ်တာကြောင့်အထူးသတိပြုချဉ်းကပ်ဖို့တတိပေးကြတယ်လို့မေလမှာတွေ့မယ်လို့အချိန်တိကျပြောလိုက်တဲ့အပေါ်စိုးရိမ်သူတွေလည်းရှိပါတယ်။